အယတားအစိုးရလက်ထက်ဖမ်းဆီးအရေးယူမှုခက်စစ်စိတ်ဖြစ်လာနေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့ဘယ်လွှတ်တော်အမတ်ကမှလွှတ်တော်တွင်အစိုးတင်သွင်းလာတာမရှိသေးဘူးလို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဘက်ကပြောဆိုလိုက်ပေမဲ့လွှတ်တော်လမ်းကြောင်းကနေအဲ့ဒီအစိုးကိုရအောင်တင်သွင်းဖို့စူးစမ်းသွားမယ်လို့66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုပူးပေါင်းအဖွဲ့ကပြောဆိုလိုက်ပါတယ်မဆုမုံကဆက်ပြီးတင်ပြပါမယ်
ဟုတ်ပါတယ် NNI ပါတီဦးဆောင်တဲ့ရက်သားအစိုးရလက်ထက်မှာအင်တာနက်အွန်လိုင်းလူမှုကွန်ရက်တွေပေါ်ရေးသားမှုအပေါ်မှာဆွဲဆိုတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း80အထိရှိသွားပြီဖြစ်လို့ဒီ66ဂါကြီးကိုလုံးဝဖျက်သိမ်းပစ်ဖို့လူခွေတက်ကြွလှုပ်ရှားသူတွေကလွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်နိုင်ငံရေးဒီမိုကရေစီစနစ်ဖော်ဆောင်နေချိန်မှာလွတ်လပ်စွာရေးသားခွင့်နဲ့ဆန္ဒသဘောထားထုတ်ဖော်ခွင့်ကိုဥပဒေကြောင်းအရာပိတ်ပင်သလိုဖြစ်လာနေတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့အပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့လွှတ်တော်ကတာဝန်ရှိတဲ့သူတွေကို66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုပူပေါင်းအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကတွားရောက်တွေ့ဆုံခဲ့ကြပါတယ်။နေပြည်တော်ကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံတဲ့အခါမှာတော့ကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုဘက်ကသက်ဆိုင်ရာဝန်ကြီးဌာနဒါမှမဟုတ်မြည်သည့်လွှတ်တော်အမတ်ကမှဒီဆက်သွယ်ဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းလာတာမရှိသေးကြောင်းနဲ့တကယ်လို့များတင်သွင်းလာရင်ဒီလှုပ်ရှားမှုအဖွဲ့ဘက်ကတင်ပြထားတဲ့ဆွေးနွေးချက်တွေကိုထည့်သွင်းစဉ်းစားသုံးသပ်မယ်လို့အကြောင်းပြန်ခဲ့တဲ့အကြောင်းပူပေါင်းလှုပ်ရှားမှုအဖွဲ့မှပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့မီဒိုကတော့ထထိုင်အောင်ကရှင်းပြပါတယ
်ကျမတို့ကသွားတွေ့တာတော့အဲ့ဒီနေရာဥပဒေချမ်းကော်မတီနဲ့ပေါ့နော်ဆိုတော့ဟိုအရင်အားရကျင်နာမှုတော့မရှိဘူးသူတို့ကတော့ကျမတို့ကိုဟိုဟာကတိတော့ပေးခဲ့တယ်တကယ်လို့ဒီဥပဒေချမ်းကတော်တော်လေးရောက်လာပြီဆိုလို့ရှိရင်တော့ကျမတို့အဖွဲ့တွေပေါ့နော်အပါအဝင်တခြားဒီအရက်ဖက်အဖွဲ့တွေကိုခေါ်ပြီးတော့ဒီ public hearing တွေလုပ်ပါမယ်ဆိုပြီးတော့သူတို့ကကတိပေးခဲ့တယ်
66ဂါကြီးနဲ့ပတ်သက်ပြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။ဒီလိုဆက်သွယ်ရေးဥပဒေပုံမှန်ကိုအသုံးပြုပြီးတော့ဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်လို့ဝန်ကြီးဌာနအနေနဲ့ဥပဒေပြင်ဆင်ရေးအစိုးရအဖွဲ့ကိုအကြံပြုတင်ပြဖို့ရှိတယ်လို့ဒီပူပေါင်းအဖွဲ့ရဲ့တောင်းဆိုချက်ကိုလည်းထည့်သွင်းစဉ်းစားမယ်လို့ပြန်လည်ဆွေးနွေးခဲ့တာတွေကိုလည်းဒေါက်တာထိုင်အောင်ကရှင်းပြပါတယ
်။ဆက်သွယ်ဝန်ကြီးဌာနအနေပြီးတော့ဒီညမကြခင်မှာပေါ့နော်သူတို့ကဒီဥပဒေကိုသူတို့ပြင်ဆင်ခြင်းနဲ့အချက်တွေကိုသူတို့တင်ဖို့တော့ရှိတယ်။အဲ့ဒီလိုမျိုးတင်လာတဲ့အခါမှာကိုယ်စားလှယ်တွေကဝင်ပြီးတော့ရတာပေါ့နော်ဆိုတော့အဲ့ဒီဝင်ဆွေးနွေးခွင့်ရတဲ့အခါမှာကျမတို့ပြောချင်တဲ့ဟာတွေကိုပေါ့နော်ဒီကိုယ်စားလှယ်တွေနားလည်ဖို့ကျမတို့ဒီပြည်သူအတန်တွေကဘယ်လိုတွေရှိတယ်ဆိုတဲ့ဟာတွေကိုလေးများများသိစေဖို့အတွက်ဒီရှေ့လျှောက်မှာလည်းဒီကိုယ်စားလှယ်တွေနဲ့တွေ့ပြီးတော့ဒီတောင်းဆိုသွားဖို့အများကြီးပဲဂျားထဲမှာလောက်သွားဖို့တော့စဉ်းစားထားပါလိမ့်ရှင့်
မြန်မာနိုင်ငံလုံးဆိုင်ရာရှေ့နေကွန်ရက်အပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေလူခွေလှုပ်ရှားသူတွေပူပေါင်းပြီးတော့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးအပါအဝင်66ဂါကြီးပုံမှန်ဖျက်သိမ်းပေးဖို့လွှတ်တော်လမ်းကြောင်းကသွားဖို့တောင်းဆိုနေကြတယ်လို့တကယ်လို့အနိုင်ရပါတီ NND ဘက်ကလွှတ်တော်ကိုယ်စားလှယ်ဘက်ကမတင်သွင်းပေးဘူးဆိုရင်လည်းတခြားနည်းလမ်းနဲ့ဆောင်ရွက်ကြဖို့စူးစမ်းနေကြပါတယ်လို့ရှေ့နေကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ်
ကျွန်တော်တို့ရှေ့နေကွန်ရက်ကနေပြီးတော့ပါပြီးတော့အမျိုးသားလွှတ်တော်တွေရောက်နေတယ်ဥပဒေချမ်းကော်မတီကပုံကိုကျွန်တော်တို့တွေ့နေတယ်နော်ဟိုသူတို့သဘောထားကတော့အစင်းသက်မရှိဆက်ဆက်ကကြီးသူတို့မပြင်းနေဘူးအောက်ဆိုးသူဖြစ်လာတော့ငါတို့ပြောနေဆက်ဆက်တွေတော့နှံမေးမှလို့ချင်းလာကြပါမရဒါပေမဲ့သဘောတူတယ်တော်တော်မှတည်းရှိနိုင်တယ်မီလန်တလန်ကတော့ NLD မဟုတ်တဲ့လွတ်တော်ကိုယ်စားလှယ်တည်နေတာဖြစ်နိုင်တယ်ကိုက NLD လွတ်တော်ကိုယ်စားလှယ်ဘယ်နေရာတွေရှိလဲဟိုဒါတစ်ဖက်ကလည်းဒါသဘောဝတော့ကြပါတယ်နိုင်ငံရေးပါတီကလွတ်တော်ကိုယ်စားလှယ်ဆိုတော့ policy making ကအတိအကျယူရတာတော့ရှိမှာပါအဲ့ဒီဟာကိုကြိုးချင်ရင်တော့ NLD မဟုတ်တဲ့လွတ်တော်ကိုယ်စားလှယ်ဘက်ကနေထိုးတင်လိုက်ရင်တော့ဝင်ဆွေးနွေးကြတဲ့အနေအထားကိုရောက်သွားမှာပဲ
အရင်အစိုးရလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်ကနေဒီ66ဂါကြီးနဲ့တရားစွဲဆိုခံရမှုကခွနမှုရှိခဲ့ပြီးပြည်ထောင်ချမှတ်ခံရသူက9ဦးထိပဲရှိခဲ့ပါတယ်။ NND အစိုးရအသစ်လက်ထက်မှာတော့တရားရုံးတင်စွဲဆိုမှုပေါင်းကစုစုပေါင်း80အထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားတာပါ66ဂါကြီးပြင်ဆင်ပေးရေးအပြည်သူအများမဲဆန္ဒနဲ့ရွေးချယ်တင်မြှောက်ထားတဲ့လူမှုလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လူမှုအားနဲ့66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုတွေကိုဇက်တိုက်နိုင်အားရလှုပ်ဆောင်သွားမှာဖြစ်တယ်လို့လဲ66ဂါကြီးဖြတ်သိမ်းရေးလူမှုလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်ရှင်